ကွန်ဆန်စကြီးနေရောတမရော်ကဝေဦးစီးချုပ်နဲ့ပါတွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးတယ်လဆင်ရဲ့ခီးစဉ်ဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်အပြူသဘောဆောင်တဲ့ချဉ်းကပ်မှုအဖြစ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုလူအခွင့်အရေးအပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအဆုံးသတ်နိုင်ဖို့လွတ်လပ်တဲ့စုံစမ်းမှုတွေမြန်မာဘက်ကခွင့်ပြုသင့်တယ်လို့တိုက်တွန်းနေကြပါတယ်ဒီအကြောင်းမတ်ဆုမွန်ကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံရဲ့အရှိအအားထိပ်သီးညီလာခံတွေကိုတက်ရောက်ပြီးမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးရက်စ်ဒီလာဆိုင်ရဲ့ခီးစဉ်တွင်မှတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရောနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါတီးခြားစီတွေ့ဆုံဆွေးနွေးနိုင်ခဲ့တဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိပါတယ်မြန်မာနိုင်ငံ၏အကဲခတ်ဒေါက်တာရံမျိုးသိန်းရဲ့သုံးသက်ချက်အမြင်ကတော့
ဒီအမေရိကန်ပြည်ထောင်စုအပါအဝင်အနောက်အစုဝင်နိုင်ငံတွေနဲ့ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဒီခီးစဉ်တွင်မှာတော့နော်အမေရိကန်နိုင်ငံသားဝင်ကြီးအနေနဲ့ဒီတက်မတော်ကကွယ်ဦးစီးချုပ်နဲ့တွေ့ဆုံပြီးတော့ဆွေးနွေးနိုင်တာရောနောက်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပေါ့လေဒုတိယတစ်ကြိမ်ထပ်ပြီးတော့တွေ့ဆုံဆွေးနွေးနိုင်တာရောဒါကတော့ဟိုအားရစရာခြေလှမ်းနေလို့တော့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းပဲဟလာကျွန်တော်တို့အစိုးရရောနော်တက်မတော်ရောနော်လွတ်တော်နိုင်ငံတကာအတိုင်းအဝိုင်းရဲ့ပေါ့လေယုံကြည်မှုရအောင်နော်နိုင်ငံတကာအတိုင်းအဝိုင်းရဲ့အသိမှတ်ပြုမှုနားလည်မှုဒါကိုရအောင်ဒီတက်ပို့ပြီးတော့ပေါ့လေမြေပြင်မှာဟိုအကောင့်ထဲပေါ်ပြနိုင်ဖို့ဒီအစိုးရနဲ့တက်မတော်ဘက်ကပေါ့လေသူတို့ရဲ့ဒီဆောင်ရွက်ချက်တွေနောက်ပြီးတော့သူတို့ရရှိထားတဲ့အထောက်အထားတွေကိုလည်းဒီပြည့်ပြည့်စုံစုံနဲ့တင်ပြနိုင်ခဲ့မယ်လို့ကျွန်တော်ယူဆတယ်ပေါ့မြန်မာအစိုးရနဲ့မြန်မာတက်မတော်အနေနဲ့ပေါ့လေမြေပြင်မှာအတရားဥပဒေမဲ့ဆောင်ရွက်တာတွေနောက်ပြီးတော့လူခွင့်ရေးချိုးဖောက်တာတွေဒါတွေရှိတယ်မရှိဘူးဆိုတာကိုအတိအတ်ပို့ပြီးတော့ကြဲကြဲပြန့်ပြန့်ပေါ့လေဒီနိုင်ငံတကာသတင်းမီဒီယာတွေကိုလည်းပဲအဲ့ဒီဒေတာကိုတွားရောက်သတင်းယူနိုင်အောင်ပေါ့လေဆောင်ရွက်ပေးနိုင်မှုလိုအပ်တယ်လို့မြင်တယ
်သတင်းစာဆရာဦးစီသူအောင်မြင်ကလည်းမြန်မာအစိုးရအနေနဲ့အမေရိကန်အစိုးရနဲ့အမေရိကန်လွှတ်တော်ရဲ့သဘောထားကိုပို့ပြီးတော့မှသဘောပေါက်နားလည်ပြီးရှေ့ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေဆောင်ရွက်နိုင်မယ်လို့သုံးသပ်ပါတယ
်သူကိုယ်တိုင်ရောက်လာတယ်နောက်ပြီးတော့မှအတိအကျကြတဲ့ကောင်းဆောင်ပေါ့နော်ဒေါက်တာစုကြည်နဲ့ရောအတက်မလို့ကာကွယ်ဦးစီးချုပ်နဲ့ရောဆုံတယ်ဆိုတော့ဟိုဒီမြန်မာနိုင်ငံအတွက်ဆိုရင်တော့ပူကောင်းတယ်လို့ဟိုယူဆတယ်သူလာတဲ့အခါမှာသူ့နိုင်ငံရဲ့သဘောထားပေါ့နော်အမေရိကန်နိုင်ငံရဲ့သဘောထားတွေပြီးတော့မှနောက်အမေရိကန်သူ့တော်အမတ်တွေရဲ့သဘောထားတွေကိုလည်းသူယူလာပြီးတော့မှသူပြောပြမှာပဲဒီကစားဒေါက်တာစုကြည်ပြန်ရှင်းပြတာတွေကိုချုပ်မူကြီးမရောလည်းပြန်ပြောတာတွေကိုလည်းသူကကြားမှာပဲဆိုတော့ဒီလိုအပြောင်းအလဲကြားခြင်းအဖြစ်ငကူတော့ကမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးသဖြင့်ဒီရခိုင်ရပ်ပိုင်းနဲ့ပတ်သက်ပြီးတော့မှဒီတက်မတော်အပေါ်အရေးယူဖို့လုပ်မယ်ပါညာဆိုတာတွေရှိထားတယ်ဆိုရင်လည်းတရားအခြေအနေတွေအများကြီးကိုသိသွားတယ်ဆိုရင်ဒီချက်ကိုအပူပြီးတော့မှပြောင်းပြောင်းနဲ့အနေထားတွေပါဒီတော့ပေါ်ကောင်းပေါ်လာနိုင်တယ်လို့ပြောယူဆပါတယ
်လွတ်တော်ကိုယ်စားလှယ်ဟောင်းတူဦးလည်းဖြစ်မြန်မာနိုင်ငံရေးလေးလာတုံ့တက်နေတဲ့ဦးရထွန်းကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်တက်ရောက်မှုများစွာရှိတယ်လို့မြင်ပါတယ
်သူလာလိုက်တာတော့ဟိုပို့ပြီးတော့ကောင်းသွားတာပေါ့ဗျာပို့ပြီးတော့တင်းတင်းမာမာဖြစ်ဖို့တဲ့စာရင်နည်းနည်းပြော့ပြော့ပြောင်ပြောင်ဟိုဖြစ်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ်သူတို့လည်းအဲ့လိုဖြစ်ချင်လို့လာတွေ့တယ်လို့ပဲထင်ပါတယ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်တို့ဒေါက်တာဆန်းစုကြည်တို့အမည်နဲ့ကကိုစစ်ဆေးခံလိုက်တဲ့အဖွဲ့ကိုကိုယုံကြည်တယ်ဆိုရင်တော့ဟိုကြံတဲ့လူလည်းဘယ်သူလာလာခွင့်ပြုနိုင်ရမှာပေါ့နော်ခွင့်ပြုပြီးတော့ရဲရဲဝင်းဝင်းနဲ့လာစစ်ပါရဲရဲဝင်းဝင်းအဲ့လိုရက်ခံပြီးတော့လုပ်နိုင်တော့အကောင်းဆုံးပေါ့
သတင်းစာဆရာဦးစီသူအောင်မြင့်ကလည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့အခြေအနေမှန်ကိုပို့ပြီးတော့မှရရှိနိုင်အောင်အခုလိုမျိုးတွေ့ဆုံဖြည့်ရှင်းတာထက်စာရင်တိကျလွတ်လပ်ပွင့်လင်းတဲ့အဖွဲ့အစည်းတွေကိုဝင်ခွင့်ပေးခြင်းအပြင်ပို့ပြီးမှုရှိမယ်လို့ရှုမြင်ပါတယ်
ဒါပေမဲ့တစ်ခါကအဲ့လိုမျိုးပေါ့နော်ဖြည့်ရှင်းမှုတွေဆိုရင်လည်းဒီကဖြည့်ရှင်းမဲ့အပေါ်မှာတော့မပြီးတာပေါ့နှုတ်နဲ့ဒီလိုဖြည့်ရှင်းရင်လည်းမပြီးဘူးပေါ့အထူးသဖြင့်ဒီတက်မတော်ဘက်ကဆိုရင်နိုင်ငံတကာအတိုင်းအဝိုင်းလက်ခံအောင်နောက်ပြီးတော့ပြည်ရင်းကအတိုင်းအဝိုင်းနဲ့လက်ခံအောင်အဲ့ဒီလိုမျိုးတွေလုပ်ပေးဖို့တော့လိုတာပေါ့ဒါပေမဲ့ဘာလို့လဲဆိုတော့ဒီမလာရဲ့အခြေလုံးကနဲ့ဆိုင်တော့ဒီနိုင်ငံရေးဝန်ကြီးကိုယ်တိုင်လာရောက်တဲ့ခါကျတော့ဒီဘက်ကလည်းအမေရိကန်အစိုးရနောက်အမေရိကန်လွှတ်တော်ရဲ့သဘောထားတွေကိုပို့ပြီးတော့နားလည်သဘောပေါက်လာရဲ့ရှေ့ကလုပ်ချက်ကြီးလာအပူပြီးတော့ဟိုလုပ်ဖို့ကံမှုအတွက်ကိုပုံနာရလာမှာပေါ့နော်။ဘာလို့လုပ်ပြနေလဲပါညာဆိုတာတက်မတော်ပက်ကရောအစိုးရဘက်ကပုံနာလည်လာမယ်။နောက်ပြီးခဲ့တဲ့ရက်ပိုင်းတော့ဆိုနိုင်ငံရေးဝန်ကြီးမလာခဲ့။နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုလို့ရှိပြီးအမျိုးသမီးကလည်းကြိုပြီးတော့ဒီရောက်နေတယ်။ရောက်ပြီးတော့မှအဲဒီမှာရှိတဲ့မြန်မာမီဒီယာအတိုင်းအဝိုင်းကလူတွေတခြားသောဒီနိုင်ငံရေးပါတီရဲ့လူတွေနဲ့တွေ့ဆုံပြီးတော့မှအမေးပြန်းလာတယ်ရှိတယ်။အဲဒီမှာလည်းအများကြီးရှင်းပြတာကြားတာတွေကိုကျွန်တော်ကိုယ်တိုင်နဲ့ကြားတယ်လေ။ဆိုတဲ့ခါကျတော့ပုံပြီးတော့ကောင်းလာလိမ့်မယ်လို့တော့ထင်တာပဲ
။အခုလိုအမေရိကန်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရကောင်းဆောင်လေးနဲ့တိုက်ရိုက်တွေ့ဆုံခွင့်ရပြီးအခြေအနေကိုအတိုင်းအတာတစ်ခုထိရှင်းပြနိုင်ခဲ့ပေမဲ့လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းလူခွေချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေအပေါ်မြန်မာအစိုးရနဲ့တက်မတော်ဘက်ကပွင့်လင်းမြင်သာမှုရှိပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးတဲ့နယ်လို့လည်းမြန်မာအရေးလေးလာသူတွေကသုံးသပ်ကြပါတယ်ရှင်